ပင်နိုင်ငံကလဝဲရင်းဆိုရဟာနိုင်ငံတကာအမျိုးသမီးများနေ့အကျိုးအဖြစ်အမျိုးသမီးတွေစီးပွားရေးခေါင်းဆောင်မှုအခမ်းကဏ္ဍမှာအနည်းဆုံး40ရာခိုင်နှုန်းပါဝင်ရမယ်ဥပဒေချမ်းတစ်ရပ်ကိုအင်ကာနစ်ကတင်သွင်းလိုက်ပါတယ်။ဒီနေ့ကုန်မချင်းပတ်မဲ့ထွေထွေရွေးကောက်ပွဲမတိုင်မီတင်ပြလာတဲ့ဒီဥပဒေချမ်းထဲမှာကုမ္ပဏီကြီးတွေနဲ့ပညာရပ်ဆိုင်ရာ professional အသင်းအဖွဲ့တွေရဲ့အုပ်ချုပ်မှုဒါရိုက်တာဘုတ်အဖွဲ့တွေမှာအမျိုးသမီးတွေ40ရာခိုင်နှုန်းပါဝင်ရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာပါ။ဒါအပြင်နိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်နိုင်ဖို့မြင့်တင်ပေးတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ဒီဥပဒေချမ်းကိုတော့လွှတ်တော်မှအတည်ပြုချက်ရယူရမှာဖြစ်ပြီးဒီနှစ်ကုန်ရွေးကောက်ပွဲမတိုင်ခင်အထိတော့ဥပဒေအသက်ဝင်လာပွဲမရှိပါဘူး။အခုလာမယ့်နှစ်ကုန်ရွေးကောက်ပွဲမှာစပိန်ရဲ့လက်ရှိအာဏာရဆိုရှယ်လစ်အစိုးရပြန်အနိုင်ရဖို့ရုန်းကန်ရမယ်လို့စစ်တမ်းတွေမှာလည်းဖော်ပြကြပါတယ်။ကြားမှာအခြေပြုအကြမ်းဖက်မှုဆန့်ကျင်ရေးစီမံချက်တွေကိုမြင့်တင်တဲ့ဥပဒေတရက်ကို2004ခုနှစ်ကတည်းကလက်ခံကျင့်သုံးခဲ့ပြီးနောက်စပိန်ဟာဥရောပမှာအမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာအတွက်စံမှတ်တစ်ခုအဖြစ်ရှုမြင်ခံရလေရှိပါတယ်ရှင်။